Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်ပါမှာ။ဆော်ဒီသတင်းတော်ကျမကရှိုကြီးအသက်ခံရမှုနဲ့ပတ်သက်လို့အမေရိကအစိုးရသိရှိထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်ဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါရယ်။ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေချေးအလွဲသုံးစားလွတ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တင်းနာညာချမ်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၄ဘွဲ့တို့ကြားအမြင်မတူတာတွေဆွေးနွေးနိုင်ခဲ့ကြတဲ့ထိုင်းနိုင်ငံအတွင်းကအလွတ်သဘောတွေ့ဆုံမှုတွေနဲ့ပတ်သက်ပြီး
ငြိမ်းချမ်းကော်မရှင်ကနေပြီးတော့မှဒီ၄ဘွဲ့စလုံးနဲ့တွေ့တာဟာတိုးတက်မှုရှိတယ်လို့ကျွန်တော်ကြားရပါတယ်
အလို့သဘောတွေ့ဆုံမှုတွေအကြောင်းသုံးသက်ချက်သတင်းပေးပို့ချက်ကိုနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ကြားဖြတ်ရွေးကောက်ပွဲကာလအတွင်းမှာပဲဒီကြံ့ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်3ဦးကို NND ဘက်ကအမှုဖွင့်တိုင်ကြားထားတဲ့သတင်း။နောက်အမေရိကန်ကြားဖြတ်ရွေးကောက်ပွဲအလို့2020သမရရွေးကောက်ပွဲအတွက်အဓိကပါတီကြီးနှစ်ရက်ကကြိုတင်ပြင်ဆင်မှုအခြေအနေတွေနောက်သဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ plastic ဘူးကုန်တွေကိုကားလက်မှတ်နဲ့လဲလှယ်နိုင်မဲ့ bus ကားတစ်စင်းဒီအင်ဒိုနီးရှားနိုင်ငံမှာပြည့်စွက်နေတယ်ဆိုတဲ့သတင်းလွှာတွေနဲ့အတူဒုတိယပိုင်းအိုက်ဝဲမှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆာဒီကောင်စစ်ဝင်ရုံးမှာဆာဒီသတင်းတောက်ဂျမာကရှိုဂျီအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကြားလို့ရှိရင်ထုတ်ပြန်ဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။သတင်းတော့ကရှိုဂျီအသက်ခံရစဉ်ကအသံတွေနဲ့ပတ်သက်လို့အပြည့်အစုံသူတိထားပြီးဖြစ်ပေမဲ့အသံတွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွန်းတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအသံဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တင်းကွေနေကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့မေးမြန်းကမှသမ္မတထရမ့်ကပြောခဲ့တာပါ။အောက်တိုဘာ2ရက်နေ့ကသတင်းတော့ကရှိုဂျီအသက်ခံရမှုအပေါ်အစိုးရတွေးရှိချက်တွေကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိမ့်မယ်လို့လည်းသမ္မတကပြောပါတယ်။American နိုင်ငံသားဌာနကတော့ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့အပိသက်ကောက်ချက်မချနိုင်သေးဘူးလို့ပြောထားပါတယ်။ဒါပေမဲ့ Saudi အိမ်ရှိမင်းသား Mohammed bin Salman ရဲ့အမိန့်နဲ့တပ်ဖြတ်ခဲ့တာလို့ CIA ကကောက်ချက်ချတဲ့အကြောင်း American သတင်းဌာနတချို့ကဖော်ပြနေပါတယ်။သတင်းတော့ကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆိုသူ17ယောက်ကို Saudi Arabia ကတရားစွဲခဲ့ပြီးတော့အဲ့ဒီထဲက5ယောက်ကိုတေတံအပြစ်ကြဖို့အစိုးရရှေ့နေတွေစူးစမ်းနေကြပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Paradise မြို့ကစပြီးလွန်ခဲ့တဲ့တစ်ပတ်ကျော်ကလေးကလောင်ကျွမ်းနေတဲ့တောမီကြောင့်လူပေါင်း1000လောက်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြပါတယ်။တောမီကြောင့်သေဆုံးသူ89ဦးထိရှိပြီးဒီထဲက69ဦးဟာဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ပြီးကြောင်းလဲဘတ်ခရိုင်ရဲရရှိကပြောပါတယ်။ဆက်လက်လောင်ကျွမ်းနေဆဲဖြစ်တဲ့တောမီကိုထိန်းချုပ်ဖို့ထောင်နဲ့ချီတဲ့မိသားသမားတွေစူးစမ်းနေကြပြီးအခုခါမှာ65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။ဒီတစ်ပတ်တွင်ကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မိငိမ့်တက်ဖို့ထောက်ကူဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒေါနယ်ဒေါန်ထရမ့်ဟာတောမီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးတာတွေကိုသွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်နယ်တွင်းကိုစနေနေ့ကနေချင်းပြန်သွားခဲ့ပါတယ်။သမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးထားကြောင်းဒီမိုကရက်ပါတီနဲ့ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုပေးနေတဲ့ဘဏ္ဍာရေးရေးရမုံငွေကိုဖြတ်တောက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောတဲ့အပေါ်မှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ။
ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေချေးအလွဲသုံးစားလွတ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်စုံစမ်းတွေ့ရှိတယ်လို့နီဆန်ကုမ္ပဏီကပြောပါတယ်။ပြင်သစ်နိုင်ငံသားဂေါန်ဟာဂျပန်ကုမ္ပဏီတစ်ခုရဲ့ရှာရှာပါပါနိုင်ငံခြားထိပ်တန်းအကြီးအကဲတစ်ယောက်ဖြစ်ပါတယ်။1990ပြည့်နှစ်ကုန်ပိုင်းတုန်းကနီဆန်ကုမ္ပဏီကိုရောက်လာတဲ့ဂေါန်ဟာဒေဝါလီခံရလူဖြစ်နေတဲ့နီဆန်ကားကုမ္ပဏီကိုကယ်တင်နိုင်ခဲ့သူအဖြစ်နဲ့ကားလုပ်ငန်းလောကမှာကြော်ကြားသူပါဂျပန်ကလာတဲ့သတင်းတွေအရ2011ခုနှစ်ကနေပြီးတော့9နှစ်အတွင်းမှာဒီဝင်ငွေဒေါ်လာ44တန်းလောက်လျှော့ပြခဲ့တယ်လို့ဆိုပါတယ
်ပပူအန်ယူဂီနီနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံမှာ ခုနှစ်မှာတော့တရားဝင်သဘောတူညီချက်ထုတ်ပြန်နိုင်ခဲ့ခြင်းမရှိဘဲပူးတွဲချေညာချက်တရားကိုပဲထုတ်ပြန်နိုင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကြာရှိလာခဲ့တဲ့ညီလာခံသမိုင်းတစ်လျှောက်မှာပထမဆုံးအကြိမ်အနေနဲ့တရားဝင်သဘောတူညီချက်တရားကိုမထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားခုံစွဲစစ်ပွဲတွေဖြစ်ပွားနေချိန်မှာပဲနိုင်ငံခေါင်းဆောင်တွေဟာ APEC အဖွဲ့ရဲ့အပြီးသားသဘောတူညီချက်မှာပါဝင်မဲ့သကလုံးတွေပေါ်မှာသဘောမတူခဲ့ကြဘူးလို့ပါပူဝနယူဂီနီဝန်ကြီးချုပ်ပီတာအိုနီးကညီလာခံအပြီးမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့APEC အဖွဲ့ဥက္ကဋ္ဌရဲ့ညင်ညာချက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူကခရီးပြုခဲ့ပါတယ်။အဓိကသဘောတူညီမှုမရခဲ့တာကတော့ကမ္ဘာ့ခုံသွယ်ရေးအဖွဲ့ချုပ် WTO ရဲ့အနာဂတ်အခန်းကဏ္ဍနဲ့ပြည်ပြင်းပြောင်းလဲရေးနဲ့ပတ်သက်ပြီးသဘောတူညီမှုမရတာဖြစ်ပြီးတော့ APEC အဖွဲ့အနေနဲ့ WTO အပေါ်မှာဘာမှဩဇာတရားမှုမရှိဘူးလို့လည်း Mr. O'Neill ကပြောပါတယ်။ဒီစည်းဝေးကိုတက်ရောက်တဲ့ American ကိုယ်စားလှယ်တဦးကတော့တရုတ်နဲ့ American ဂျာမာပဲသဘောတူညီမှုမရတာမဟုတ်ပဲတရုတ်နဲ့ဂျန်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေဂျာမာလည်းသဘောတူညီမှုမရဘူးဒါဖြစ်တယ်လို့ပြောပါတယ်။APEC အဖွဲ့အနေနဲ့အခုလိုသဘောတူညီချက်မထုတ်ပြန်နိုင်ခဲ့တာမျိုးအရင်ကမဖြစ်ဘူးလို့လည်းညီလာခံတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့မှနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလူမှုအတွက်တကယ်တမ်းအကျိုးရှိမဲ့နည်းလမ်းနဲ့ပြင်ဆင်ဖို့ကြိုးစားသွားမယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောကြားလိုက်ပါတယ်။
ကျွန်တော်တို့ကပြင်ဖို့လိုအပ်တယ်ဆိုတာခိုင်မာပြောပြရအောင်သို့တော့လက်တွေ့ကျကျပြီးအောင်တဲ့ဆောင်ရွက်မှုတွေဘယ်လိုလုပ်မလဲဆိုတာကနိုင်ငံရေးအရာဒါအမှုပညာလို့ကျွန်တော်တို့ရေးပါတယ်အဲ့တော့ဒါကြောင့်မလို့ကျွန်တော်တို့ကဒီဟာကိုသကလုံးသက်သက်လောက်ပြောနေတာတဲ့လက်တွေ့ဒီဖွဲ့စည်းပုံရဲ့ဘောင်တွေကနေပြီးတော့အမြင့်မားဆုံးပြည်သူတွေအတွက်လက်တွေ့အကျိုးပြည့်စုံမဲ့ကိစ္စဘာတွေဆောင်ရွက်နိုင်မလဲဒါတွေကျွန်တော်တို့လုပ်ဖို့ကျွန်တော်တို့စူးစမ်းနေလိုက်ရှာပါတယ်
ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလှုပ်တဲ့ပါတီဗဟိုဌာနချုပ်ရုံးကန့်ဖွင့်လှစ်ပွဲအတွင်းမှာဥက္ကိုကိုကြီးကအဲ့ဒီလိုပြောသွားတာပါတခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးကိုလူကြားကောင်းယုံလောက်လှုပ်တာမျိုးမဟုတ်ဘဲလက်တွေ့လှုပ်သွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်ပြည်သူ့ပါတီကိုဥက္ကဋ္ဌဥက္ကိုကိုကြီးဒီဥက္ကဋ္ဌဦးမင်းစေရအထွေထွေအတွေ့ရမှုအဖြစ်ဦးရဲနိုင်အောင်တို့အပါအဝင်ဗဟိုအလုံးမှုဆောင်ကော်မတီဝင်22ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့88မျိုးဆက်ကျောင်းသားခေါင်းဆောင်အများစုပါဝင်ပါတယ်ဒါပေမဲ့ဦးမင်းကိုနိုင်တဲ့ဦးကျော်မင်းယူခေါ်ကိုချင်းမီတို့မပါဝင်သလိုပါတီရုံးခန်းဖွင့်ပွဲကိုလည်းတက်ရောက်ခဲ့ခြင်းမရှိပါဘူးရှင်
။ရခိုင်ပြည်နယ်ပေါတော်မြို့နယ်တဲကအနောက်ရဲဒုက္ခသည်ခန်းကနေဖမ်းဆီးထားသူ၂ယောက်ကိုလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်။သူတို့ကိုအခုပေါတော်မြို့မှာရဲစခန်းမှာဖမ်းဆီးထားတယ်လို့မြို့နယ်ရဲဦးက VOA မြန်မာပိုင်းကိုပြောပါတယ်။မလေးရှားနိုင်ငံကိုသွားဖို့ရည်ရွယ်တဲ့လေစီပြေဒုက္ခသည်106ယောက်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲ့ကြည်ရွာနီးပင်လယ်ခမ်းနားမှာဖိခဲ့တဲ့တင်းဘက်ကဖမ်းမိခဲ့ပြီးတဲ့နောက်လူကုန်ကူးသူအဖြစ်မတင်ကားသူတွေကိုတနင်္ဂနွေနေ့ညနေကအနောက်ရဲဒုက္ခသည်စခန်းမှာဝယ်ရောက်ဖမ်းဆီးခဲ့တာပါလုံခြုံရေးတွေဝင်ရောက်ရှာဖွေဖမ်းဆီးစဉ်အတွင်းစခန်းတွင်းကဒုက္ခသည်တွေနဲ့လုံခြုံရေးတွေပဋိပက္ခဖြစ်ပြီးတာဝန်ရှိသူတွေပြစ်ခတ်မှုကြောင့်အမျိုးသား၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါတဲ့လေပေါ်မှာပါလာတဲ့ဒုက္ခသည်တွေကိုတော့ရေတပ်သင်းမောနဲ့သူတို့လာရာတက်ခဲ့ပြီးဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပြန်ပို့ခဲ့ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာ3ရက်နေ့အထွေထွေရွေးကောက်ဒီခါမှာဒီဇင်ဘာ30ရက်အထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာမို့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့တဲ့လုပ်ငန်းကို2019ခုနှစ်မရောက်ခင်လုံနိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါဗျ။မြန်မာနိုင်ငံဘက်ပြန်ပို့ဖို့ရောလူတွေပြည့်ကျက်နေတဲ့ Cox's Bazaar ကဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေကိုဘာဟာဆန်ချာကျွန်းကိုရွှေ့ပြောင်းမဲ့အစီအစဉ်တွေကိုပါရွေးကောက်ပွဲမပြီးခင်မှာစိုင်းထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကုညီကယ်ဆယ်ရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူလ်ခါလမ်က Reuters သတင်းကိုပြောကြားခဲ့တာပါ။ဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့မှာကိုလည်းဒီဒုက္ခသည်တွေတောင်းဆိုတဲ့အဓိကအချက်တွေကိုထည့်တွက်ပြီးတော့အရေးယူဆောင်ရွက်မှုအသစ်တစ်ခုလိုအပ်နေတယ်လို့ကော်မရှင်နာမင်းကြီးခါလမ်ကပြောတဲ့အကြောင်း Reuters သတင်းမှာဖော်ပြပါဗျ။ဒီအမြင်ကတော့သူ့ရဲ့ပုဂ္ဂိုလ်ရဲ့အမြင်ဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရသဘောထားမဟုတ်ဘူးလို့လည်းပြောထားပါဗျ။ရိုဟင်ဂျာဒုက္ခသည်တွေကပထမအတုပ်ဖြစ်တဲ့2000ကျော်ကို November 15ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပေမဲ့ပြန်မဲ့သူမရှိတဲ့အတွက်အကောင့်ထဲမဖော်နိုင်ခဲ့ပါဘူး။ဒုက္ခသည်တွေကသူတို့ရဲ့လုံခြုံရေးနဲ့နိုင်ငံသားဖြစ်မယ်ဆိုတဲ့အာမခံချက်မရရင်မြန်မာနိုင်ငံမပြန်ဘူးလို့ဆိုပြီးဆန္ဒပြခဲ့ကြပါတယ်။ ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဘက်ပြန်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစစ်စစ်တဲ့ NVC ကတ်တွေထုတ်ပေးမယ်လို့ပြောထားပါတယ်။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေနိုင်ငံသားဖြစ်ရေးအတွက်ရှင်းလင်းတဲ့လုပ်ငန်းစဉ်လိုအပ်ပြီးတော့ဒီကိစ္စကိုမြန်မာတာဝန်ရှိသူတွေနဲ့ရှေ့လတွေ့ဆုံတဲ့အခါမှာသူတင်ပြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကူညီကယ်ဆယ်ရေးနဲ့နေရပ်ပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူခါလမ်က Writer သတင်းကိုပြောပါရရှင်
။ဟောင်ကောင်မှာ2014ခုနှစ်တုန်းကစီးပွားရေးချက်ချာကြတဲ့နေရာတွေမှာပိတ်ဆို့တပိတ်စခန်းဖွင့်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးတောင်းဆိုလှုပ်ရှားသူ6ယောက်ရဲ့အမှုကိုဒီကနေ့စတင်ဆွေးနွေးပါတယ်။2014စက်တင်ဘာကနေဒီဇင်ဘာအထိရပ်ပေါင်း80နီးပါးဆန္ဒပြမှုတွေတွင်မြူတဲ့အသွာလာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ခဲ့တာကြောင့်ဆန္ဒပြခေါင်းဆောင်တွေကိုအများပြည်သူစိတ်အနှောက်အယှက်ဖြစ်စေတဲ့အမှုတွေနဲ့တရားစွဲထားတာပါ။တက္ကသိုလ်ဗမာခါ2ယောက်နဲ့တရားဟောဆရာ1ယောက်ပါတဲ့ခေါင်းဆောင်3ယောက်လုံးကသူတို့မှအပြစ်မရှိဘူးလို့ပြောကြခဲ့ပါတယ်။သူတို့ကိုအမှုသုံးမှုစီနဲ့တရားစွဲရတာဖြစ်ပြီးအပြစ်ရှိကြောင်းတွေ့ရှိရင်တမှုစီအတွက်အမြင့်ဆုံးထောင်ဒဏ်9နှစ်စီကြားခံရနိုင်ပါတယ်။တက်ကြွလှူရှားသူ6ယောက်ကိုလည်းပိတ်ဆို့ဆန္ဒပြမှုတွေမှာပါဝင်မှုနဲ့အမှုဆစ်ဆင်းနေပါတယ်။ Umbrella Movement ထိလှူရှားမှုလို့သိကြတဲ့ဆန္ဒပြမှုကိုဦးဆောင်ခဲ့တဲ့နောက်တက်ကြွသူចောင်းသား3ယောက်ကိုတော့2016ခုနှစ်တုန်းကထောင်ဒဏ်အစလူမှုအတိုင်းဝိုင်းအကျိုးပြုအလုပ်တွေလုပ်ဖို့ပြစ်ဒဏ်ပေးခံခဲ့ရပါတယ်။တရုတ်စိုးရလက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေကျဆင်းလာနေတယ်လို့လှူရှားသူတွေကပြောနေကြပြီးအခုအမှုမှာလည်းပြည်မအကြီးအစိုးရရဲ့လက်မှတ်မှုပါပဲလွတ်လပ်တဲ့တရားစီရင်မှုဖြစ်ပါမလားလို့စိုးရိမ်နေကြပါတယ်ခင်ဗျာ။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အမေးမြန်းမေးတွေကိုမျက်နှာချင်းဆိုင်ဖြေကျမဖြေကြားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာကပဲသူ့ဘက်ကနောက်ဆုံးအဖြေဖြစ်လိမ့်မယ်လို့သမ္မတထရမ့်က Fox သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့ပါတယ်ရှင
်။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။တိုးတက်မှုမရဖြစ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့တို့ကြားထိုင်းနိုင်ငံတွင်အလွတ်သဘောတွေ့ဆုံမှုတွေဟာအမြင်မတူညီတဲ့အချက်တွေကိုအပြန်အလှန်ဆွေးနွေးတင်ပြနိုင်ခဲ့ကြတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဒါအပြင်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP အနေနဲ့ NCA အပြစ်ရဲ့လက်မှတ်ရေးထိုးဖို့နှိစက်လာပြီလို့လည်းငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအစိုးရငြိမ်းချမ်းရေးကော်မရှင်ကုစလေဖွင့်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSC ၊ကရင်မျိုးရာစည်းရုံး KNU ၊ကချင်လွတ်လပ်ရေးဖွဲ့ KIU ၊ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP တို့အရနိုဝင်ဘာ16ရက်နေ့ကနေ18ရက်နေ့ထိတပ်ဖွဲ့အချင်းအလို့သဘောတွေ့ဆုံမှုအခြေအနေကိုစောင့်ကြည့်တူပြည်ထောင်စုအင်စတီကျူအဖွဲ့ခေါင်းဆောင်ဦးခွန်ဆိုင်ကခုလိုပြောပါတယ
်ငြိမ်းချမ်းရေးကော်မရှင်ကနေပြီးတော့မှဒီ၄ဖွဲ့စလုံးနဲ့တွေ့တာဟာတိုးတက်မှုရှိတယ်လို့ကျွန်တော်ကြားရပါတယ်NPA လက်မှတ်ထိုးထားတဲ့ KNU နဲ့ RDSS ကပြည်ခတ်တက်ခဲမှုစောင့်ကြည့်ကော်မတီမှာပါဝင်မှုနောက်ပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်မှုကိုတရားဝင်ဆွေးနွေးမှုတွေပေါ့တရားဝင်အစည်းအဝေးလုပ်မှုတွေကိုသူတို့ကပြန်မလို့မှစီစစ်ဆုံးသတ်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မှအစိုးရဘက်ကလည်းအချင်းချင်းလင်းလင်းသိကြတယ် KNU နဲ့ RDSS ကလည်းသူတို့ကလည်းပြန်လဲပြီးတော့မှရှင်းပြတယ်လို့သိရပါဒါတွေမကသေးဘူးဒီ RDSS ဆိုလို့ရှိရင်တော့သူကတော့နှစ်ဖက်ပြည့်ရဆိုပြီးတော့မှဒီပြည်နယ်အဆင့်နောက်ပြည်တော်စုအဆင့်သက်မှတ်ထိုးခဲ့တဲ့ကိစ္စတွေကိုလည်းသူတို့ကပြန်လဲဆွေးနွေးကြတယ်ဆိုတာသိရတယ
်အစိုးရနဲ့တိုင်းဒေသလက်နက်ကန်ဖွဲ့ဆက်ဖွဲ့တွေကြား NCA ပြည့်ရလက်မှတ်ရေးထိုးထားပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့ဆက်လင်းပြီးအမြင်ကွဲလွဲချက်တွေရှိနေတဲ့အခြေအနေကိုတော့ဥက္ကွန်ဆိုင်ကလည်းအခုလိုဆက်ပြောပါတယ
်ကထက်ကလည်းအသူရအနေနဲ့ကသဘောတူချက်ကိုချိုးဖောက်တယ်လို့သူတို့ဝင်တိုက်တာတို့ပါလို့ရှိတယ်နော်အဲ့လိုမျိုးရှိခဲ့တဲ့အခါကျတော့ဤဥစ္စာမတင်လျော်ဘူးကျွန်တော်တို့ NCA သဘောတူချက်မှာပဲပြဿနာတွေကိုအင်အားတုံးပြီးတော့မဖြေရှင်းမဲနဲ့နိုင်ငံရေးနည်းနဲ့တွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းမယ်ဆိုတော့ဒီမျိုးတရားကိုထူထောင်မယ်ဆိုတဲ့ဆုံးဖြတ်တာကိုစလုံးရဲ့ဆွေးနွေးချက်တွေကိုနောက်ထပ်တစ်ခုနားနဲ့ပြောပြဖို့ဆိုတယ်
ငြိမ်းချမ်းရေးကော်မရှင်နဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြားတွေ့ဆုံမှုမှာပြသနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနောက်ပြန်မလှည့်ဖို့တရားဝင်ဆွေးနွေးပွဲစီပြန်သွားနိုင်ဖို့သဘောတူခဲ့တယ်လို့ပြင်းစားရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်က ကရင်နေမြူရာသုတရေးပါတီ KMPP အနေနဲ့ငင်းချမ်းရေးကော်မရှင်ဖွဲ့တို့တနင်္ဂနွေနေ့မှာတွေ့ဆုံမှုမှာတော့ NCA ပြည်ရလက်မှတ်ရေးထိုးဖို့နှိစက်လာပြီလို့ငင်းချမ်းရေးကော်မရှင်ကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါဗျာ
KMPP ကတော့ကျွန်တော်တို့အစီအစဉ်လက်မှတ်ရေးထိုးဖို့ပြောတယ်အောက်ချီပါရှိတဲ့ချင်းချင်းလို့ဒီဆိုင်တဲ့ငွေကိုတော့တို့ရှိတယ်ဒါအရမ်းဆောင်ပြီးမှလည်းမပြောရဖြစ်လာတယ်
KMPP အနေနဲ့ NCA ပြည်ရလက်မှတ်ရေးထိုးဖို့နှိစက်လာပြီလို့ငင်းချမ်းရေးကော်မရှင်ဘက်ကအတည်ပြုပြောဆိုနေပေမဲ့လည်း KMPP ဖွဲ့ခေါင်းဆောင်ကူရဲကိုဆက်သွယ်ရမှာတော့အဆက်အသွယ်မရရှိခဲ့တယ်လို့အထွေထွေတွေးမှုရွှေမျိုးသားကတော့တွေ့ဆုံမှုအခြေအနေကိုမသိရှိသေးဘူးလို့ပြောပါရယ် KMPP အနေနဲ့ကတော့ပြည်နယ်စစ်ပြည်ထောင်စုစစ်အပြည့်ရသဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်နိုင်ဖို့အတွက်ဂျုံတွေးနေရတဲ့အခက်အခဲတွေကိုပူပွေလင်းလင်းဆွေးနွေးနိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကတွေ့ဆုံပွဲပြီး KMPP ဒုဦးဆောင်ကူရဲကသတင်းထောက်တွေကိုပြောဆိုခဲ့ပါရယ်တနင်္ဂနွေနေ့တုန်းကကချင်လွတ်လပ်ရေးဖွဲ့ KIU နဲ့ငင်းချမ်းရေးကော်မရှင်တို့တွေ့ဆုံခဲ့ပေမဲ့လည်းဆွေးနွေးချက်တွေအသေးစိတ်မသိရသေးဘူးလို့ KIU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါရယ်လက်ရှိကချင်ပြည်နယ်တွင်းမှာစွန်ပရာပုံဒေတာကလွှဲပြီးကြံဒေတာတွေမှာစစ်ရေးချင်းတွေထူးခြားမှုမရှိဘူးလို့ဘူမူကြီးနော်ပူကပြောပါရယ
်တော်ဘက်ကတော့စွန်ပရာပုံလမ်းမှာကတော့ကျွန်တော်ကရင်တော့တမခတ်တိနေနေတဲ့မှာတော့လက်ဆက်တူတော့ဖြစ်ပါရယ်ကျန်တဲ့နေရာမှာတော့ကျတော့တော့မသိပါဘူး
ပြည်ကရအော်တိုဘာလ15ရက်နေ့ကအစိုးရတပ်မတော်တိုင်းဒါလန်နဲ့ကန်ဖွဲ့စည်းကောင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေခွဲမဆွဲရေးနဲ့တခုတီတော်တပ်မတော်သားရှိရေးကိစ္စတွေကိုပြောဆိုပြီးနောက်ပိုင်းတိုင်းဒါလန်နဲ့ကန်ဖွဲ့တွေကြားငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတွန်းဆမှုတွေရှိလာခဲ့တာပါအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုတွေရပ်ဆိုင်မသွားပဲပြဿနာတွေကိုဖြေရှင်းသွားရင်ငင်းချမ်းရေးလုပ်ငန်းစဉ်အပိုင်းတွေမှာတိုးတက်ကောင်းမွန်လာလိမ့်မယ်လို့ယူဆကြောင်းပြည်ထောင်စု Institute အဖွဲ့ခေါင်းဆောင်ဦးခွန်ဆိုင်ကလည်းသုံးသပ်ထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့နောက်ဆက်တွဲသတင်းတွေကိုတင်ပြပေးကြပါတယ်ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်အနိုင်ရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USDP ရဲ့လွှတ်တော်ကိုယ်စားလှယ်အပါအဝင်ကိုယ်စားလှယ်၃ဦးကိုရွေးကောက်ပွဲကာလတွေအတွင်းမှာတရားမဝင်လှုပ်ဆောင်မှုတွေရှိတယ်လို့ဆွဆွဲပြီးအမှုဖွင့်တိုင်ကြားထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဂျားဖြတ်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမြို့ညွန့်ကပြောပါရယ် USDP ဘက်ကတော့တရားဥပဒေလိုင်းကြောင်းအရာတက်တည်ခိုင်ခိုင်မာမာနဲ့သူတို့ပြန်ပြီးဖြည့်ရှင်းသွားမယ်လို့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကပြောပါရယ်သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ
်စိတ်ကဲမျိုးနဲ့အတွင်းငွေချေးခွင့်မရှိဘူးဆိုတဲ့ကုမ္ပဏီတစ်ခုနဲ့ချင်းငွေချေးပေးဖို့ရွေးကောက်ပွဲကာလအတွင်းပြုလုပ်ခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာပြည်မှုဥပဒေပုံမှန်58ကာကြီးနဲ့တကုတ်စိတ်ကဲမျိုးနဲ့ရဲစခန်းမှာအမှုဖွင့်တိုင်ကြားထားတယ်လို့ NLD ဂျားပြည့်ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဒေါက်တာမျိုးညွန့်က VOA ကိုအခုလိုပြောပါတယ
်တရားဆွဲရတဲ့အကြောင်းကတော့ဒီစိတ်ကဲမျိုးနဲ့မှာနော်ဒီငွေထုတ်ချေးခွင့်မရှိတဲ့နော်ကုမ္ပဏီတစ်ခုကလာပြီးတော့ငွေချီးတယ်ချီရာဒီတော့ပဲချီနေကြိုက်ပြီးချီတယ်အဲ့ဒီမှာဒီကောက်ပွဲတောင်းရှိတဲ့ပုဂ္ဂိုလ်သုံးဦးကနေပြီးတော့တော့ဒီကုမ္ပဏီနဲ့ချိတ်ဆက်ပေးပါတယ်လို့သူတို့ကိုယ်တိုင်ကညနေရီနဲ့ပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့တရားမဲ့ပြုကြည့်မှုမှာတော့ဒီကောက်ပွဲအနိုင်ရဖို့တက်စီပေးတာတို့နော်ကျွန်တော်တို့ငွေချီးလက်ဆောင်နဲ့လုပ်နေတာလာလာပါနဲ့ဒီ YouTube အမေရိကန်လုပ်တယ်ဆိုပြီးတရားမဲ့ပြုကျင့်မှုရောက်ပါတယ်။အဲအဲ့ဒါကြောင့်ကျွန်တော်တို့ကဒီချက်လက်တွေထောက်ပြီးတော့ကျွန်တော်တို့ကတိုင်ကြင်းဖြစ်ပါလိမ့်မယ
်။စိတ်ကဲမဲဆန္ဒနဲ့အနိုင်ရလွတ်တော်အမေဦးနေမျိုးအောင်ကိုအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်ပြီး Yes Gang ကတစုံတရာအကြောင်းထားတာချင်းမရှိသေးဘူးလို့လဲ USDB ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကအခုလိုပြောပါတယ်။ USDB အနေနဲ့အခုလိုငွေချေးပေးဖို့ချိတ်ဆက်ပေးတာမျိုးတွေကိုစိတ်ကဲမျိုးနဲ့တခုတည်းနဲ့မကပဲအခြားမျိုးနဲ့တွေမှာလည်းပြုလုပ်လို့ရှိတယ်လို့လည်းဦးသိန်းထွန်းဦးကပြောပါတယ
်ဒီလိုလူတို့အကျိုးကိုဆောင်ရွက်လို့ဒီလိုဆွဲခံရတဲ့ဟာမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဗျကျွန်တော်တို့ကလေဒီလိုဟာမျိုးကိုဒီလိုဟာမျိုးကိုအဲ့တမျိုးနဲ့လည်းလုံးဆောင်နေမဟုတ်ဘူးဗျနော်ဟိုဒီလိုလူတို့ရဲ့လိုအပ်ချက်မှန်တယ်ကျွန်တော်ဆောင်ရွက်ပေးတဲ့ဟာဒီကျွန်တော်တို့ပါတီကအဲ့ဒီလိုပဲဆောင်ရွက်ပါတယ
်ရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ပြည်တယ်များပုံမှန်58ကားကြီးမှာရွေးကောက်မှုဆိုင်ရာအခွင့်အရေးကိုမတရားသဖြင့်ရရှိရန်ဖြစ်စေရင်းအခွင့်အရေးကိုရရှိခဲ့ခြင်းအတွေ့ရှေးစုတုံ့ပြန်တဲ့အနေနဲ့ဖြစ်စေငွေပစ္စည်းအစားအသောက်ရာသူတို့မဟုတ်အလို့အကင်နေရာပြောင်းရွှေ့မှုတို့မဟုတ်အခြားအခွင့်အရေးတစ်ခုခုကိုအသုံးပြုပေးခြင်းတို့မဟုတ်လက်ယူခြင်းပြုလုပ်သူကိုထောင်ဒဏ်တစ်နှစ်ထက်မပိုသောထောင်ဒဏ်ဖြစ်စေချက်သိန်းထက်မပိုသောငွေဒဏ်ဖြစ်စေဒဏ်နဲ့စလုံးဖြစ်စေချမှတ်ရမယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
ွေနီဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလင်းငယ်တွေပါဝင်ဒုက္ခသည်တရားကျော်လှေပြတ်ပြီးတော့ရောင်းတိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာနာဝင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အခြေမှာပဲမြန်မာနိုင်ငံတွင်းကဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်ရရတာပါ။သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါ။ဒါကြောင့်မလို့မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပေးထားတယ်လဲ။မြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းလူတွေတို့ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12923823554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။မနေ့ပြန်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲမဲရလက်တီရေးတွက်လို့မပြီးသေးချိန်မှာပဲလာမယ့်2020ခုနှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အမေရိကန်ကအဓိကပါတီကြီး2ရက်စလုံးအာရုံစိုက်နေကြပါပြီ။လာမယ့်2နှစ်အတွင်းမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ဂျင်မလုံသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါဗျ။
နိုဝင်ဘာလဆန်းမှာကျင်းပခဲ့တဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်တို့ကအောက်လွှတ်တော်အမတ်နေရာအများစုမှာအနိုင်ရလိုက်ပါတယ်။ရှစ်နှစ်အကြာမှဒီမိုကရက်တို့အသာစီးပြင်ရသွားတဲ့လွှတ်တော်ရွေးကောက်ပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ရွေးကောက်ပွဲရလဒ်သူနဲ့ပတ်သက်ပြီးတော့သမ္မတဒိုနယ်ထရမ့်ကအကောင်းဖက်ကလှည့်ပြောဖို့အခုလိုကြိုးစားခဲ့ပါတယ်
။ This was a great victory for us.And again, from a deal-making standpoint,
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်တကယ်အောင်မွေးတည့်ရပါ။အပေးယူလုပ်တဲ့ဘက်ကယက်တီချက်နဲ့ပြောရရင်ဒီရလဒ်တွေကပိုကောင်းတဲ့ဘက်ကိုရောက်လာတယ်လို့ဆိုနိုင်ပါတယ်။ဒီမိုကရက်တစ်ဘက်ကလိုလားတဲ့ဆိုရင်သိတ်ကောင်းတဲ့ဥပဒေပြဋ္ဌာန်းချက်အတော်များများအတည်ပြုနိုင်ကြလိမ့်မယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်
။မွေးဆွဲချိန်မှာသမ္မတထရမ့်လာရောက်စီယုံပေးခဲ့တဲ့အတွက်အထက်လွှတ်တော်မှာတော့ Republican တို့အနေနဲ့အသာစီရထားပါတယ်။ဒါပေမဲ့လည်းအခုကျင်းပတဲ့ရွေးကောက်ပွဲဟာလာမယ့်2020သမ္မတရွေးကောက်ပွဲအတွက်ပြန်ရွေးခံမယ့်သမ္မတကိုသတိပေးလိုက်တဲ့လက္ခဏာဖြစ်တယ်လို့ဒီမိုကရက်တို့ကပြောဆိုနေပါတယ်
။ Republicans lost women, minorities and suburban voters across the country.
Republican Party ဟာအမျိုးသမီးတွေ၊လူနည်းစုတွေနဲ့နိုင်ငံတော်ဆင်ခြင်ဖုံးမှာနေထိုင်ကြတဲ့မဲဆန္ဒရှင်တွေရဲ့မဲတွေကိုပုတ်ကာတီကရှုံးသွားတယ်။ဒါဟာ2020သမ္မတရွေးကောက်ပွဲဝင်မဲ့ Republican တွေနဲ့သမ္မတ Trump တို့စိုးရိမ်ရမယ့်အချက်ဖြစ်တယ်လို့ Democrat အထက်လွှတ်တော်အမတ် Chuck Schumer ကပြောဆိုသွားတာပါ။ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာပါတီနေစလုံးကမဲဆန္ဒရှင်တွေမဲပေးကြတဲ့အဓိကအကြောင်းရင်းကလည်းသမ္မတ Trump ကြောင့်ဖြစ်တယ်လို့ Bipartisan Policy Center ကသူတေသီ John Frontier ကသုံးသပ်ပါတယ်
။ Donald Trump did very well in red states and in rural places and smaller cities.But Democrats really built their victory.
Republican တွေကြီးစိုးတဲ့ပြည်နယ်တွေကနေဘတ်တွေမှာရောမြို့ငယ်လေးတွေမှာပါသမ္မတ Trump ကကောင်းကောင်းမဲဆွေနိုင်ခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ကိုစွန့်ကျင်တဲ့ပညာတတ်လူပြည်တွေရှိတဲ့အရက်တွေမှာတော့ Democrat တွေကအောင်ပွဲခံနိုင်ခဲ့တာပါ။
ခုခါမှာ Democrat တို့ရင်ဆိုင်ရမယ့်စိန်ခေါ်ချက်ကတော့သမ္မတ Trump နဲ့အတူလောက်ကိုင်းရင်သူ့ရဲ့အစိုးရအဖွဲ့ကိုစုံစမ်းရမယ့်ကိစ္စဖြစ်တယ်လို့ Virginia တက္ကသိုလ်က Larry Sabato က Skype ကတဆင်ခုလိုပြောပါတယ်
။ They've got a comfortable buffer.But it's nothing like the Republican sweep of 2010.
Democrats တွေတော့ခုသာကဏ္ဍဖြစ်သွားပါတယ်။ဒါပေမဲ့2010တုန်းက Republican တွေအပြတ်အသတ်အနိုင်ရခဲ့တာနဲ့ဆန်တော့ဘာမှမပြောပါလာပါဘူး။ဒီအချိန်လေးကို Democrats တွေမမှတ်မိဘူးဆိုရင်တော့အောက်လွှတ်တော်မှာနှစ်လောက်အသာစီးရလိုက်ပြီးသမ္မတ Trump ရဲ့နောက်ပိုင်းပြန်ပြီးအယူခံရ Republican တွေပြန်ပြီးလွှမ်းမိုးသွားမယ့်အခြေအနေမျိုးလည်းဖြစ်သွားနိုင်ပါတယ်
။နိုင်ငံရဲ့အနောက်အလဲပိုင်းကပြည်내အုပ်ချုပ်ရေးမှူးရာထူးတွေကိုလည်းဒီမိုကရက်တို့အနိုင်ရလိုက်တာဟာ2020သမ္မတရွေးကောက်ပွဲအတွက်အထောက်အကူတွေဖြစ်လာနိုင်တယ်လို့ Third Way အဖွဲ့ရဲ့သုတေသီ Jim Kessler ကအခုလိုပြောပါတယ်
။ Democrats broke through in the states where Trump had broken through in 2016.In Michigan and Wisconsin and Pennsylvania,
Democrats nominated moderates. Democrats nominated Michigan, Wisconsin, and Pennsylvania. They all won. So 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 they all won.
လာမယ့်ဇန်နဝါရီလကြရင်တော့အောက်လွှတ်တော်ကိုဒီမိုကရက်တို့စပြီးတာဝန်ယူရတဲ့ဝါရှင်တန်ရဲ့အာဏာချိန်ခွင်ရှာလဲပြောင်းသွားတော့မှာပါဒ တစ်ချိန်တည်းမှာပဲ2020သမ္မတရွေးကောက်ပွဲမှာဒုတိယသက်တမ်းအတွဲသမ္မတထရမ့်နဲ့ရှင်မြိုင်မြတ်သူကိုလည်းဒီမိုကရက်တို့စာပြီးတော့ရွေးချယ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်
။ဒါကတော့2020ဒီသမ္မတရွေးကောက်ပွဲအတွက်အဓိကပါတီကြီးနှစ်ခုရဲ့ကြိုတင်ပြင်ဆင်နေကြတဲ့အကြောင်းနန်းလောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာတော့သဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်မဲ့ပလတ်စတစ်အန္တရာယ်ကိုကာကွယ်နိုင်မှုဘလို့အစီအမံတွေဆောင်ရွက်နေသလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။ plastic အမှတ်တီကြောင့်မလို့တဘာဝပတ်ဝန်းကျင်ထိခိုက်တဲ့အန္တရာယ်ကိုကာကွယ်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံတမျိုးမှာတော့ plastic ခွက် plastic ဘူးခွန်တွေကိုကားလက်မှတ်နဲ့လဲလှယ်နိုင်တဲ့ bus car light တစ်ခုကိုပြေးဆွဲနေပါတယ်။2020ခုနှစ်မကုန်ခင်မှာတော့ plastic အမှိုက်ကင်းစင်တဲ့မြို့ဖြစ်ဖို့ရည်ရွယ်ချက်နဲ့ပြေးဆွဲနေတဲ့ bus car light အကြောင်းကိုတော့ AP video သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမြို့ကပလတ်စတစ်အမိုက်ကင်းစင်ရေးကိုရှေ့တန်းကနေစူးစမ်းနေပါတယ်။အမိုက်ဖြစ်သွားမဲ့ပလတ်စတစ်ခွက်တွေပလတ်စတစ်ဘူးခွန်တွေကိုကားလက်မှတ်ဖြစ်နဲ့အလဲအလှယ်လုပ်နိုင်တဲ့ bus car line တစ်ခုကိုအခု2018ဧပြီလကပဲစတင်ပြေးဆွဲပါတယ်။ဆူရိုဘိုယိုဘတ်လို့နာမည်ပေးထားတဲ့ bus car line စီးတဲ့ခီးတွေအနေနဲ့ကားလက်မှတ်ဖိုးကိုပလတ်စတစ်ဘူးခွန်တွေနဲ့ပေးနိုင်တာပါ။ခီးတစ်ကြောင်းစာလက်မှတ်အတွက်ပလတ်စတစ်ခွက်10ခွက်ဒါမှမဟုတ်ရင်900 ml ဆက်နဲ့ပလတ်စတစ်ဘူးခွန်5ခုဒါမှမဟုတ်1လီတာခွဲဆက်နဲ့ပလတ်စတစ်ဘူးခွန်3ခုနဲ့လဲယူနိုင်ပါတယ်ခီးတွေအနေနဲ့ပလတ်စတစ်ဘူးခွန်တွေကိုဘတ်ကားပေါ်မှာပေးနိုင်တယ်လို့တတ်မှတ်ထားတဲ့ဘတ်ကားဂိတ်တွေမှာသွားပေးပြီးလက်မှတ်နဲ့လဲယူနိုင်ပါတယ်အခုလိုမျိုးပလတ်စတစ်အမိုက်တွေကြာစင်းရဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံမှာဆူရာဘာယာမြို့ကပထမဆုံးစလုပ်နေတာပါအမိုက်တွေကိုတန်ဖိုးရှိအောင်လုပ်လိုက်တဲ့အတွက်လူတွေအနေနဲ့အလွယ်တကူအမှိုက်မပြည့်အောင်လို့ပို့ပြီးသတိထားစီတယ်လို့မြို့တော်ဝန်ရှိသူတွေကပြောပါတယ်
ဆိုရပယ်ပစင်းနီမငါချာဂန်ဆိုပါကီတိုင်တူပရမတ်မငူနာဂန်ပလတ်စတစ်ကီတူ
ပလတ်စတစ်ဘူးခွန်တွေအကျိုးစီးစီးပြန်သုံးလို့ရတယ်ဆိုတာကိုဆူရိုဘိုယိုဘတ်စကာလိုင်းကအသိပညာပေးနေတာပါပလတ်စတစ်ဘူးခွန်တွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့ဘေးကနေကာကွယ်နိုင်ဖို့ပလတ်စတစ်တွေကိုလွှင့်ပြမဲ့အစားကာလမှန်နဲ့အလဲအလဲလုပ်ကြဖို့မြို့ကန်တွေကိုကျွန်တော်တို့တိုက်တွန်းနေပါတယ်
ဆူရာဘာယာမြို့ထဲမှာမှတ်တိုင်ပေါင်း22နေရာမှာရပ်တဲ့ဘတ်ကားလိုင်းအတွက်လောလောဆယ်တစ်ထပ်ဘတ်ကား8စီးနှစ်ထပ်ဘတ်ကား2စီးနဲ့ပြေးဆွဲနေပါတယ်။တစ်နေ့တစ်နေ့ကိုပလတ်စတစ်ဘူးခွန်အလေးချိန်ကီလို200လောက်ပြန့်မြှရပြီးတော့ရုံးပိတ်ရမျိုးတွေဆိုရင်ပိုတော့များပါတယ်။ဘတ်ကားလိုင်းစတင်ပြေးဆွဲတဲ့ဧပြီလကစလို့အခုအထိရရှိတဲ့ပလတ်စတစ်အမိုက်က39ထံလောက်ရှိပြီလို့ဆူရာဘာယာမြို့ရဲ့အမိုက်နဲ့မိလာဆိုင်ရာဌာနတာဝန်ရှိသူကပြောပါတယ်
။နာယန်ကီတာinginkan plastik yang berkurang sebanyak mungkin
ကျွန်တော်တို့ကတော့ plastic အမှိုက်တွေရော့ကျသွားအောင်အတက်နိုင်ဆုံးလုပ်ဖို့ရည်ရပါတယ်ဈေးမြေဖြစ်တဲ့ထုတ်လုပ်မှုကစပြီးရောင်းနေသွားစီခြင်းပါတယ်မြို့ခံတိုင်းပါဝင်လာအောင်လိုက်တိုက်တွန်းနေရတယ
်ဆူရဘာယာမြို့မှာနေစဉ်ထွက်တဲ့အမှိုက်စုစုပေါင်းရဲ့15ရာခိုင်နှုန်းက plastic အမှိုက်တွေဖြစ်ပါတယ်ဒါကြောင့်လဲမြို့တာဝန်ရှိသူတွေအစမ်းစလုပ်နေတဲ့ bus car လက်မှတ်နဲ့ plastic အမှိုက်လဲလှယ်ရေးအစီအစဉ်ကိုမြို့ကန်တွေကြိုဆိုနေကြပါတယ
် apa enggak atau apa enggak keleran di jalan kan bermanfaat kita
ku plastik amai တွေ plastic ဘူးခွန်တွေကိုလမ်းပေါ်လွှင့်ပြမယ်အစားသူတို့ကို bus car လက်မှတ်တွေနဲ့လဲလို့ရတော့အမိုက်ကလည်းတန်ဖိုးရှိသွားပါတယ
်အနာအနာလပီကတော့ sanggup pakai botol aqua
အခုဆိုအိမ်မှာကလေးတွေက plastic ဘူးခွန်တွေကို bus car လက်မှတ်နဲ့လဲနေအောင်ဘုံတစ်ခုထဲမှာတက်တက်ခွဲထားကြပြီလေရင်ကလိုအမိုက်ဆိုပြီးတော့လွှင့်မပြကြတော့ဘူး
ကမ္ဘာပေါ်မှာပလတ်စတစ်အမှိုက်အများဆုံးထွက်တဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားနိုင်ငံကဒုတိယအများဆုံးထွက်တဲ့နိုင်ငံတွေထဲမှာပါပါတယ်။မကြခင်အနာဂတ်မှာနောက်ထပ်ဘတ်ကား10စီးတိုးချဲ့ပြေးဆွဲဖို့ဆူရာဘာယာမြို့တာဝန်ရှိသူတွေစီစဉ်နေပါတယ်။2020ခုနှစ်မကုန်ခင်မှာမြို့ပေါ်မှာပလတ်စတစ်အမှိုက်ကင်းစင်ရေးရည်ရွယ်ဆောင်ရွက်နေတဲ့ဒီအစီအစဉ်ကိုတုံ့တက်ပြီးတော့တခြားအင်ဒိုနီးရှားနိုင်ငံကမြို့တွေမှာလည်းဆောင်ရွက်တဲ့လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတိုက်တွန်းနေကြပါတယ်ရှင်။
မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ဟာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ည10:00အထိလိုင်းဒိုမီတာ25 32 51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ယူဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ခဏလေးဖြစ်တဲ့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
သားသမီးဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်စစ်ပြတ်တန်းကြရပါတယ်။ဒီနေရာမှာမိမောင်းထိုးပြောချင်တာက
ဘလော့ကာကိုညင်ကြီးတောင်ကြီးရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုပထမဦးဆုံးတော့စီးပွားရေးခန္ဓာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဥဒုယာတီပြောင်းလဲလာမှုကနေပြီးတော့ကဘာတဝမ်းဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့ကဘာတဝမ်းဆိုးဝါးလာတဲ့ယာတီဥဒုတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြလိုက်ပါရစေ။မိုးခေါင်မှုနဲ့အပူချိန်မြင့်မားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာကနေပြီးတော့ဘီယာကိုချက်တဲ့နေရာမှာအသုံးပြုတဲ့မူရောစဘာစိုက်ပျိုးရေးကိုထိခိုက်စေနိုင်တာကြောင့်ကဘာတဝဲမှာရှိတဲ့ဘီယာထုတ်လုပ်ရေးကိုပါအကျိုးသက်ရောက်စေနိုင်တယ်လို့အဲ့ဒီသုတေသနကသတိပေးထားပါတယ်။ဒီအကြောင်း AP သတင်းပေါ်မှာအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတင်ပြပေးထားတာနားဆင်ပါရှင်။
ဘားဆိုင်ကိုသွားပြီးမိတ်ဆွေအပေါင်းအသင်းတွေနဲ့ဒါမှမဟုတ်တူတဲ့အေးစေးစေးဘီယာတောက်ကြတဲ့အလေထားဟာကဘာတဝမ်းကတန်းပြည်တွေမှာလူအတော်များများနှစ်သက်စွာလှုပ်ဆောင်ကြတဲ့အလေထားတစ်ခုပါမြန်မာနိုင်ငံမှာလည်းပြောင်းလဲလာနေတဲ့ခေတ်ကာလနဲ့အညီလူငယ်အမျိုးသားအမျိုးသမီးတွေကြားမှာဘားဆိုင်သွားဘီယာဆိုင်ထိုင်တဲ့အလေထားဟာအတော်လေးရေပန်းစားလာနေတာပါဒါပေမဲ့ဥရုယာတိပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်အနာဂတ်မှာဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြထားပါတယ်Britain, America, Mexico နဲ့တရုတ်နိုင်ငံတို့ကသုတေသီတွေကဥရုယာတိပြောင်းလဲမှုနဲ့ဆိုင်တဲ့အကျိုးသက်ရောက်မှုတွေကိုလေ့လာခဲ့ကြတာမှာမိုးခေါင်မှုအလွန်အကျွံဖြစ်ပေါ်နေတာနဲ့အပူချိန်အစမတန်မြင့်မားလာနေမှုကဘီယာချက်တဲ့နေရာမှာအသုံးပြုတဲ့မှုရောစဘာလို့ခေါ်တဲ့ဘာလီပြင်စိုက်ပျိုးရေးကိုထိခိုက်စေနိုင်တယ်လို့ကောက်ချက်ချခဲ့ကြပါတယ်။အဲ့ဒီရဲ့အကျိုးဆက်ကြောင့်တရုတ်နိုင်ငံကဘီယာတောက်တဲ့ပမာဏဟာတစ်နှစ်ကိုလီတာ၄ဘီလီယံလောက်ကျဆင်းသွားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့မှပါဝင်တဲ့တရုတ်နိုင်ငံပီကင်းတက္ကသိုလ်ကရှီဝေကပြောပါတယ
်။ပမာဏ度升高最高的最恶劣的情景下这个榜试剂的一个平均水平的话那中国的
ရာသီဥတုလွန်ကျွံပြောင်းလဲလာတဲ့အခြေအနေနဲ့အပူချိန်အလွန်ကျွံမြင့်တက်လာမှုကြောင့်တရုတ်နိုင်ငံကဘီယာထုတ်လုပ်မှုက900ခန်းလုံးကနေ1000ခန်းလုံးထိကျဆင်းသွားနိုင်ပါတယ်။ပြီးတော့ဘီယာဈေးကလည်းတိတိတသားကိုတက်သွားနိုင်ပါတယ်။လက်ရှိအချိန်ထိတရုတ်နိုင်ငံမှာ900မီလီဂရမ်ပါတဲ့ VRW ကိုအမေရိကန်ဒေါ်လာ83စင်နဲ့ညီမျှတဲ့တရုတ်ငွေ5ရမင်ဘီပေးရပါတယ်။ဒါကဘားဆိုင်ဒီမှာဝင်ဆောင်ကတင်းပြီးတော့ရောင်းတဲ့ဈေးတော့မဟုတ်ပါဘူး။အပြင်စတိုးဆန်ဒီမှာရောင်းချတဲ့ဈေးပါ။ကျွန်တော်တို့ရဲ့လေးလာတွေးကြည့်ချက်တွေအရ VR ဈေးဟာနောက်ထပ်အမေရိကန်ဒေါ်လာ58စင်နဲ့ညီမျှတဲ့4ရမင်ဘီထပ်တက်လာဖို့ရှိနေပါတယ်။
အဲ့ဒီအကျိုးသက်ရောက်မှုဟာတရုတ်နိုင်ငံတစ်ခုတည်းတည်းမကဘဲတစ်ကမ္ဘာလုံးကိုထိခိုက်စေမှာဖြစ်ပါတယ်။ကမ္ဘာလုံးအတိုင်းအတာနဲ့ခြုံကြည့်လိုက်မယ်ဆိုရင်ဘီယာတောက်တဲ့အရေးအတွက်ဟာ16ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ဆိုပါတယ်။ကမ္ဘာမှာဘီယာဒုတိယအများဆုံးတောက်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဘီယာတောက်တဲ့နှုန်းဟာ20ရာခိုင်နှုန်းအထိကျဆင်းသွားနိုင်ပြီးအာဂျင်တီးနားနိုင်ငံမှာတော့32ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘီယာထုတ်လုပ်တဲ့ပမာဏနဲ့ဝယ်ယူသုံးစွဲတဲ့အရေးအတွက်မမျှတမှုကြောင့်တချို့နိုင်ငံတွေမှာဘီယာဈေးဟာနှစ်ဆအထိတောင်တက်သွားနိုင်တယ်လို့ဆိုကြပါတယ်။ကဘာတဝမ်းဘီယာဟာအရေးအတွက်အရာလူတောက်အများဆုံးအဖျော်ယမကတစ်ခုဖြစ်တယ်လို့ဒီသုတေသနကိုဥဆောင်ပြုလုပ်သူတဦးဖြစ်တဲ့ဗြိတိန်နိုင်ငံ East Anglia တက္ကသိုလ်ကဒါဘိုကွန်းကပြောပါတယ
် So beer plays a quite a bit a social kind of a tool you know and entertainment for
ဘီယာဟာအခန့်ဖျော်ဖြေရေးအပါအဝင်လူမှုရေးအရာရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်
ရာသီဥတုပြောင်းလဲမှုကြောင့်ပဲဖြစ်ဖြစ်အပူချိန်မြင့်တက်မှုကြောင့်ပဲဖြစ်ဖြစ်မူရောစဘာဆိုင်ပြိုးရေးကိုထိခိုက်စေမယ်ဆိုရင်ဘီယာထုတ်လုပ်မှုကြာဆင်းသွားနိုင်ပါတယ်အဲ့ဒီရဲ့အကျိုးဆက်ကတော့ကျွန်တော်တို့အားလုံးရဲ့ဘီယာတောက်သုံးမှုကိုထိခိုက်စေမှာပါ
ကမ္ဘာတဝန်းမှုရောစဘာအဓိကထုတ်လုပ်တဲ့ဒေတာ24နေရာမှာအပူချိန်မြင့်တက်လာမှုအပါအဝင်ဥရုယာတီပြောင်းလဲမှုအခြေအနေတွေကိုသုတေသီတွေကလေ့လာခဲ့ကြတာပါသူတို့ရဲ့လေ့လာတွေ့ရှိမှုအရမောခောင်မှုနဲ့အပူချိန်မြင့်တက်မှုတွေကမှုရောစဘာစိုက်ပျိုးထုတ်လုပ်မှုကိုထိခိုက်စေမယ်လို့ဆိုပါတယ်ဥရောပတိုက်အတွင်းကနေရာအများစုမှာအစွန်းရောက်မိုးလေဝသအခြေအနေနဲ့မောခောင်မှုတွေနဲ့ကြုံတွေ့ခဲ့ကြရတာကြောင့်မှုရောစဘာအပါအဝင်ကောက်ပဲတည်နံစိုက်ပျိုးရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်ဩစတြေးလျနိုင်ငံမှာလည်းအခါတိုင်းနဲ့ခြောက်သွေ့တဲ့ဆောင်းဝါးဒီနဲ့ကြုံတွေ့ခဲ့ကြရတာကြောင့်တိုင်းပြည်အတွင်းကနေရာအတော်များများကိုမိုးခေါင်တဲ့ဒေသတွေအဖြစ်ကြီးညာထားပါတယ်။သူတို့ရဲ့လေလာတွေ့ရှိချက်ကိုဘလို့တွက်ချက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့ဒါဘိုကွမ်းကအခုလိုရှင်းပြပါတယ
်။ What we did is actually to pick up a few bad years in the future from now until
ကျွန်တော်တို့တွက်ချက်ခဲ့တဲ့နေရာတော့လက်ရှိအခြေအနေအရမိုးခေါင်မှုနဲ့အပူချိန်မြင့်မားမှုတွေကရာစုနှစ်ကုန်တဲ့အချိန်ထိဘယ်အကျိုးသက်ရောက်မှုရှိပြီးဆုံးရှုံးမှုဘယ်လောက်ရှိနိုင်မလဲအဲ့ဒီအကျိုးသက်ရောက်မှုတွေကခနေ့စီးပွားရေးအခြေအနေနဲ့တွက်ကြည့်ရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်တို့ထည့်သွင်းစဉ်းစားခဲ့ပါတယ်ဒါကြောင့်အဲ့လိုတွက်ချက်ကြည့်မှုကအနာဂတ်မှာကျွန်တော်တို့ရဲ့နေတူတူဝအခြေအနေတွေကိုဘယ်လိုသက်ရောက်မှုရှိမလဲဆိုတာကိုသိနိုင်မှာဖြစ်ပါတယ
်တရုတ်နိုင်ငံဟာကမ္ဘာမှာဘီယာအများဆုံးတောက်သုံးတဲ့နိုင်ငံဖြစ်ပြီးတစ်နှစ်ကိုလီတာပေါင်း49ဘီလီယံတောက်ကြတာပါတရုတ်နိုင်ငံမှာဘီယာထုတ်လုပ်ဖို့အတွက်လိုအပ်တဲ့မှုရောစဘာ80ရာခိုင်နှုန်းကိုဩစတြေးလျနိုင်ငံကတင်သွင်းရတာမို့ဩစတြေးလျမှာဥတုရာသီပြောင်းလဲမှုဖြစ်တိုင်းတရုတ်ပြည်ကဘီယာထုတ်လုပ်မှုကိုထိခိုက်စေတယ်လို့ပီကင်းတက္ကသိုလ်ကရှီဝေကပြောပါတယ်
။对策呢可能就是说你要扩大这种来源地降低风险除了从澳洲啊也可以从美国啊这些
ဒီပြဿနာကိုရှင်းရှင်းနဲ့နည်းလမ်းတစ်ခုကတော့မှုရောစဘာစိုက်ပျိုးတဲ့နေရာဒေသတွေတိုးချဲ့ဖို့ဖြစ်ပါတယ်။ဩစတြေးလျကနေတင်သွင်းတာအပြင်အည်သွေးကောင်းမွန်ပြီးတော့အများပြားလဲထွက်နေတဲ့အမေရိကန်ကနေတရုတ်နိုင်ငံကိုတင်သွင်းတင်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအားဖြင့်အနာဂတ်မှာကြုံရနိုင်တဲ့အရေးပေါ်အခြေအနေတွေကိုကျွန်တော်တို့ရှောင်ရှားနိုင်မှာဖြစ်ပါတယ်။တကယ်တော့ဗီယာထုတ်လုပ်တဲ့ရည်ချင်းပြည့်မီတဲ့မူရောစဘာအမျိုးအစားကောင်းတွေတရုတ်ပြည်မှာပဲစိုက်ပျိုးနေအောင်ဤပညာနဲ့မျိုးစေ့တွေအဆင့်မြင့်အောင်လုပ်တင်ပါတယ်
။2015ခုနှစ်ကဗင်နီဇွဲလားနိုင်ငံမှာမူရောစဘာရှားပါမှုနဲ့ကြုံခဲ့ရတာကြောင့်တိုင်းပြည်အတွင်းကဘီယာအများဆုံးထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့စက်ရုံတချို့လည်းပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ဘူးပါတယ်။ရာသီဥတုပြောင်းလဲနေတဲ့ကိစ္စအတွက်အချိန်မီတစုံတရာမလုံဆောင်နိုင်ကြရင်အဲ့ဒီလိုအလားတူဖြစ်ရတဲ့အနာဂတ်မှာကြုံရနိုင်တယ်လို့ဒါဘိုကွမ်းလို့သုတေသီတွေကပြောပါတယ
်။ If we still want to have some luxury essentials, want to have such like beer, chocolate, coffee, tea things.
တကယ်လို့ကျွန်တော်တို့တွေဟာဘီယာ၊ချောကလက်၊ကော်ဖီ၊လဖက်ရည်စတဲ့စင်ကံပစ္စည်းတွေကိုဆက်ပြီးအသုံးပြုလိုတယ်ဆိုရင်တော့ရာသီဥတုပြောင်းလဲလာမှုကအဲ့ဒီအတွက်အထောက်အကူပြုမှာမဟုတ်ပါဘူးအဲ့လိုစင်ကံပစ္စည်းတွေကိုဆက်လိုချင်တယ်ဆိုရင်တော့ဓာတ်ငွေတွေထုတ်နေတာကိုလျှော့ချပြီးရာသီဥတုပြောင်းလဲလာမှုကိုတိုက်ဖြတ်ချဖို့လိုပါတယ
်အော်တိုဘာလ15ရက်နေ့ကထုတ်ပြန်တဲ့ဒီသုတေသနစာတမ်းကို Nature Planet Channel မှာဖော်ပြခဲ့တာဖြစ်ပြီးဗြိတိန်ကစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့အစည်းတွေကထောက်ပံ့ပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်စီးပွားရေးကဏ္ဍအစီအစဉ်ကိုတော့အခုလိုတနင်္လာညနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမုန်းစကားတိုက်ဖြက်ရေးစိန်ခေါ်မှုများလူမှုကွန်ရက်ပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြက်နိုင်ဖို့ Facebook ကကြိုးစားနေပါတယ်ဒီတော့ဘလို့အကြောင်းအရာမျိုးတွေမှာအမုန်းပွားဖော်ပြမှုတွေရှိနေပါသလဲဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါသလဲဆိုတာကိုတော့ဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာမဆုမျက်မွန်ကစူးစီးတင်ပြထားတာနားဆင်ပါရှင်
ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစ조사ရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညုံ
လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေ့လာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့နွေ
노바스니에니가진냐라모라마스며모
온라인보마몽스가리뺏니라타이펴나이모어드블루뺘탄챗드위우브리리루므레스라고신사나이모어드페이스북예상외챗드위고리라메루빈띠소야타원시드리가뵤레빈띠템브라에메니얼마크롱가레ဒီနေ့ခေတ်မှာအာနာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင
်အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလဲထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗ
ျသူပြောတာမှန်တယ်ကိုသားညွန်ဦးရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြတ်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲရခိုင်အရေးတစ်ခုတည်းကိုအာယုံဆိုင်မှလာနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလာဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းချဲရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေသည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ
် Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကို UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်နော်ဘာလို့လဲဆိုတော့ရှမ်းနယ်မှာဖြစ်နေတဲ့ကိစ္စတွေဒီဘာမှမလုပ်ဘူးအဲ့ဒါကြာကတိမှာဖြစ်နေတဲ့ပြည်သက်ကမှာတပ်မနဲ့တပ်မနဲ့ပြောကြဆူကြတဲ့ကိစ္စတွေရှိကြတာဒီကုန်းကောဒီဘာမှမလုပ်ဘူးအဲ့ဒါကြာလို့ရှိရင်ဒီမင်းမုံဒီနယ်ပတ်မှာဒီဘက်မှာလည်းတပ်နဲ့တပ်လူမျိုးစုအုပ်စုတပ်ရင်းခြေမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားဘာလို့ဒီလိုကိစ္စတွေရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ဒါမှကျွန်တော်ပြောချင်ပါလူမျိုးစုတပ်နဲ့တပ်အလုံးအကျုံပြောကြတာဆူကြတာရှိတယ်ဗောတပ်အုပ်စုကိုဒီတလေးဆန်နဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုံကိစ္စညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာကတစ်ဖက်အုပ်စုကပြောမယ်ဟိုဘက်က group ကကောင်းနေအကုန်လုံးတက်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတော့ညင်နေရတာပဲဒါကြလေကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုံကိစ္စလူလို့သဘောမထားတော့ဘူးပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေကရှိနေတော့မယ်အဲ့အကောင့်ကြီးအကုန်လုံးကလည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတန်းတန်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ PNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ်ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကြောင်းသားလုံသမားလယ်သမားတို့ဒီလိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်အမှားတွေအသုံးတိုက်ခိုက်တာကျွန်တော်တွေ့ရတယ်နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်တော့ဒါနယ်ပယ်ပေါင်းစုံကြုံတွေ့နေရတဲ့ပြဿနာလို့အထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနေမှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်းနေကျွန်တော်တို့စာမှန်ပေါ့ထိတ်ရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နယ်ပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရင်းနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်။လက်ရှိငင်းရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကဟိုတုံးဆွဲသူတွေပိုင်တဲ့ပိုင်နောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်တဲ့ပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်တဲ့ပိုင်မှာဘာအဓိကတွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အနေနဲ့ပြောလို့ပါတာဒီကဆိုင်ပြဿနာဖြစ်တယ်။ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တဲ့ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေတော့တော့ရှိမနေဘူးဒီလိုအချက်တွေကဒီအမုံစကားတွေရဲ့တည်င်းအပားတွေရဲ့တည်င်းစကားအတုပြောင်းမျိုးပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေမှာသူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေဘာသာစကားရဲ့ဟိုအခက်အခဲနာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွန့်ကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးရဲ့အကူအညီကိုသူတို့ယူမှာဖြစ်မှာပေါ့နောက်တစ်ပိုင်းတော့သုံးဆယ်ကျော်ပြိုင်ကျွန်တော်တို့စီမှာဒီတည်င်းတွေကိုစီစစ်ပိုင်းခြားတတ်တဲ့ပညာရပ်ပေါ့နော်ဒီ media literacy ပြောမှာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့ညာကိုယုံတယ်တောင်းတဲ့အမုန်းပွားကြတဲ့ matchup တွေပေးတာမျိုးရှိတယ်ဆိုတည်င်းမှားတွေထွက်ချက်ဖြန့်လာမျိုးရှိတယ်ဒီနှစ်ပိုင်းရှိနေပေါ့
အမုံစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုံစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တသားမရှိဘူးလို့မြင်ပါတယ
်ကျွန်တော်မြင်ပါရင်တော့သူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာပါလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းသူနားလည်ပုံလို့ hate speech နဲ့လို့ definition ဖော်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီလောကိုရေးဆွဲမှလာ Facebook ကနေပြီးတော့အဲ့ဒီပါတဲ့ definition ဖွင့်မှာလာပေါ့ဒီကိစ္စကိစ္စလည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လုပ်မယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တစ်ဖက်မှာ free speech ပြောပိုင်ခွင့်ရေးတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆူမမော
မြန်မာနိုင်ငံကိစ္စမှာတော့အမုံစကားအတိပယ်ဖွင့်လာတဲ့မကဇော်ဂျီဖွန်နဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုံစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင်
ကိုသားညိုကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တတ်တန်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ကိုရီးမှတ်တမ်းစာအုပ်ရေးတဲ့သမ္မတဟောင်းဂရောမီရှယ်အိုဘားမာပြီးတော့ဘီလ်ကလင်တန်သမ္မတဖြစ်စဉ်မှာအိမ်တော်ပြင်မချစ်ဇလန်ကြောင့်ရိုက်ထားတဲ့ရုံးမြင့်တန်ကြား series ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်သူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အမေရိကန်သမ္မတဟောင်းဂရောမီရှယ်အိုဘားမာကသူ့ရဲ့ကိုရီးမှတ်တမ်းစာအုပ်တွေစာဖတ်သူတွေစာအုပ်ဝယ်တဲ့သူတွေကိုရှီကာဂိုမြို့ကစာအုပ်ဆိုင်တစ်ခုမှာကိုယ်တိုင်လက်မှတ်အရေးထိုးပေးသွားခဲ့ပါတယ်။ပကံမင်းဖြစ်လာတယ်လို့နာမည်ပေးထားတဲ့အဲဒီစာအုပ်တွေအယောင်းဆိုင်တွေမှာသူကကိုယ်တိုင်လက်မှတ်လိုက်ထိုးပေးမဲ့အစီအစဉ်ထဲမှာတော့ရှီကာဂိုမြို့က The Seminary Co-op စာအုပ်ဆိုင်လေးကသူပထမအဦးဆုံးလက်မှတ်အရေးထိုးပေးတဲ့နေရာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကတရားဝင်ထုတ်ဝေလိုက်တဲ့အဲဒီစာအုပ်ကို Oprah Winfrey ရဲ့စာဖတ်ဝိုင်းအစီအစဉ်မှာလည်းရွေးချယ်ပြီးတော့တင်ဆက်ခဲ့တာပါ။အမေရိကန်နာမည်ကျော်ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Ellen DeGeneres ကသူ့ရဲ့ရုပ်မြင်သံကြားအစီအစဉ်တွင်လဲ Michelle Obama ရဲ့စာအုပ်လက်မှတ်ထိုးခွဲတစ်ခုကိုတွားရိုက်ပြီးတော့ Mrs. Obama နဲ့ပတ်သက်လို့တချင်းလို့ဆိုပြီးပြုံးရွှင်စရာအဖြစ်ကိုတင်ဆက်ပေးခဲ့ပါတယ်။သူ့ရဲ့စာအုပ်ထဲမှာ Oprah ရဲ့နာမည်ကိုအကြိမ်ကြိမ်ပြောထားပေမဲ့သူ့ရဲ့နာမည်ကျတော့တစ်ကြိမ်နဲ့ပြောထားတယ်ဆိုပြီးတော့ Ellen ကဒီလုံးလေးနဲ့အရှုံးဖောက်ပြီးတော့တချင်းဆိုသွားခဲ့ပါတယ်။ဒီ season တစ်ခုလုံးကသူ့ရဲ့ The Ellen DeGeneres Show မှာ November 15ရက်နေ့ကပဲတင်ဆက်သွားခဲ့ပါတယ်ရှင် American သမ္မတဟောင်း Bill Clinton တယောက်သူသမ္မတအဖြစ်နဲ့တာဝန်ယူထားခြင်းကာလတုန်းကအင်ပီရိုမှာအလုပ်အသင်ဖြစ်နေလို့တဲ့ Monica Lewinsky ဆိုတဲ့အမျိုးသမီးနဲ့အိမ်တော်ရေးဖောက်ပြန်ခဲ့တဲ့ကိစ္စအခုအိတ်ဇလန်ကိုဇက်ရင်တည်းပြီးရိုက်ထားတဲ့အပိုင်း6ပိုင်းပါမတန်းရုပ်တံဇလန်တွေကိုအမေရိကန်ပြည်အောင်စုမှာပြသပါရမယ
် The day after the election there were people that I was associated with who were dedicated to upending that administration Republicans were salivating
The thing that's painful is that 20 years later
Academy ဆူရှင်လည်းဖြစ် Emmy စုကိုလည်းချီးမြှင့်ခံထားရတဲ့ထုတ်လုပ်သူ Alex Gibney နဲ့ဂျစ်ဆောထုတ်လုပ်ရေးကုမ္ပဏီနဲ့ Emmy ဆူရှင်ဒါရိုက်တာ Blair Foster တို့ကဒီ The Clinton Affair Clinton ရဲ့ချစ်ဆက်ရှုပ်ဆိုတဲ့ဇလန်တွဲကိုရိုက်ကူးတင်ဆက်တာဖြစ်ပါတယ်။ဒီမှတ်တမ်းရုပ်သံဇလန်တွဲကိုတော့ ANE Network ကနေပြီးတော့ November 19ရက်နေ့မှာစပြီးတော့လွှင့်ထုတ်မှာပါ။ American နိုင်ငံရေးမှာမျိုးဆက်တစ်ခုလုံးထိရိုက်ခတ်ပြီးတော့အကြီးဆုံးဇက်ရှုပ်တွေထဲမှာတစ်ခုဖြစ်နေတဲ့ဆန်းစစ်တင်ဆက်ခံရတဲ့မှတ်တမ်းဇလန်တွဲဖြစ်ပါတယ်။ The Clinton Affair Clinton ရဲ့ချစ်ဆက်ရှုပ်ဆိုတဲ့ဇလန်တွဲလွှင့်ထုတ်မဲ့အချိန်ကလည်းတိုက်တိုက်ဆိုင်ဆိုင်ပဲသမ္မတ Clinton ကိုယာရုကဖယ်ရှားဖို့လွှတ်တော်မှာဆွဲချက်တင်ခဲ့တဲ့ဖြစ်ရက်20ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ဒါပြင်သတင်းမီဒီယာတွေရဲ့အခန်းကဏ္ဍအမျိုးသမီးဦးစားပေးဝါဒ feminism လိင်ကိစ္စအာဏာလိမ်လည်မှုအယူအဆရေးရာစစ်ပွဲတွေနဲ့ရှုပ်ထွေးလာတဲ့နိုင်ငံရေးအခြေအနေတွေတရားရင်ဆိုင်မှုတွေနဲ့ဖြစ်ရတော်တော်များများပေါ်ပေါက်လာခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။ MEC ရုပ်သံတဲ့ဇွန်လတုန်းကမေးမြန်းခန်းမှာ သမရဟောင်းဘေးကလင်တန်ကသူမော်နီကာလူဝင်းစကီကိုတောင်းပန်တင်သလားလို့မေးခင်ရတော့သူကနောက်ပိုင်းမှာတော့မော်နီကာလူဝင်းစကီနဲ့သူတခါမှစကားမပြောဖြစ်တော့ပါဘူးဒါမဲ့လေဒီလူသိရှင်ကြားရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့သူစိတ်မကောင်းဖြစ်ရပါတယ်ဆိုတာကတော့တချိန်မကသူ့ကိုအချင်းချင်း sorry လို့ပြောခဲ့ပါတယ်ဆိုတော့ဘေးကလင်တန်ကဖြေကြားသွားပါတယ်ဘေးကလင်တန်ကလည်းနောက်ထပ်စကားပြောဝိုင်းတစ်ခုမှာတော့ကျွန်တော်ရဲ့မိသားစုနောက်ပြီးတော့မော်နီကာလူဝင်းစကီနဲ့သူရဲ့မိသားစုကိုကျွန်တော်တောင်းပန်ပါတယ်။အမေရိကန်ပြည်သူလူထုကိုလည်းတောင်းပန်ပါတယ်။အင်ပီရိုမှာဝင်ကြီးတွေနဲ့တွေ့ဆုံစကားပြောခွင့်မှာလူသိရှင်ကြားနဲ့တနိုင်ငံလုံးအသိတောင်းပန်ခဲ့တာဖြစ်ပါတယ်လို့ပြောသွားခဲ့ပါတယ်ရှင်
။ I kept hoping that he wouldn't dare cross the line into perjury. Period.
The House is exhibiting articles of impeachment.
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းမှတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့လူမှုရေးနဲ့အသိပညာပေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ဘလော့ဂါကိုညင်ညီတောင်ကြီးသူဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရအောင်ပါ။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
လူတွေမှာငေရာကကြီးလာတဲ့အခါသားသမီးဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်အစစ်ဖြတ်တန်းကြရပါတယ်ဒီနေရာမှာမိမောင်းထိုးပြောချင်တာကမိဘနဲ့သားသမီးဆက်ဆံရေးသားသမီးနဲ့မိဘဆက်ဆံရေးတို့ပြည့်ပြည့်စုံဖို့အကျိုးရှိစေမယ့်အကြောင်းအရာတွေဖြစ်ပါတယ်ကိုငယ်စဉ်အခါတုန်းကကစားချင်းတလို့ကစားစိုးချင်းတလို့စိုးကိုတိုင်မိဘဖြစ်လာတဲ့အခါကျတော့သားသမီးတွေကိုနားလည်မှုမပေးနိုင်တဲ့မိဘအမျိုးသားတွေထဲမှာတော်ရရှင်တွေကိုယ်တိုင်ပါဝင်နေရင်တော့ကျွန်တော်ရဲ့ယုံကြည်ရာကအလင်းတစ်ခုပေးနိုင်နိုင်မယ်လို့မျှော်လင့်ပါတယ်။အိမ်အောင်ကြလို့သားသမီးတွေရတဲ့အခါလူငယ်တို့ရဲ့လွတ်လပ်မှုလျော့ပါသွားခြင်းနဲ့အတူတာဝန်ယူမှုတာဝန်ခံမှုတွေကိုပကုံပေါ်တင်ပြီးမိမိကတည်းကထမ်းဆောင်ရပါတော့မယ်။ဒီအဆင့်ကိုတာဝန်မကျေဘူးဆိုရင်ကိုငှားယူရရှိထားတဲ့ပစ္စည်းတစ်ခုကိုပြန်မပေးပဲပိုင်ယူထားတာနဲ့တူနေတယ်လို့နားလည်လိုက်နိုင်ပါတယ်။ဒါကြောင့်ငှားယူရရှိထားတဲ့ပစ္စည်းကိုပြန်မပေးခြင်းဟာကျွေးရှင်ရဲ့ညဉ့်ညင်မှုကိုစတင်ခံစားရတော့မှာပါ။အများသိကြတဲ့အတိုင်းမိမိမှာသားသမီးထွန်းကားတယ်ဆိုတာမိဘကသားသမီးနာကတောင်းဆိုဖို့ကံအကြောင်းဖန်လာတာမဟုတ်ပဲသားသမီးကမိဘနာကရစရာရှိလို့တန်တရားအစဉ်ဆက်ဆက်ကတောင်းဆိုတာကိုစောင့်ရှောက်မှုအကျဉ်းသားစာနာမှုဘာဝနာဝေဖျာမှုသာသနာတို့နဲ့အတူရင်အုပ်မကွာစောင့်ရှောက်ကြရတာဟာဓမ္မတာပါပဲအခုအချိန်ခါကမိမိကမိဘအဖြစ်ရောက်ရှိပြီးသားသမီးတွေကိုပြုစုနေရတဲ့အနေအထားဆိုကြပါစို့ဒီကနေအချိန်အထားကြီးအမြဲခုံမောင်းနေတာနဲ့အတူမိမိတို့ရဲ့အသက်အရွယ်တွေကရဆိုင်နေမှာမဟုတ်ပါဘူးဒီကနေတဖန်မိဘတွေကအသက်ရွယ်ကြီးအိုမင်းမဆွမ်းဖြစ်ပူဆိုးတဲ့အခြေအနေဆိုရင်တော့ယောဂဝေဒနာဆိုးတွေကန့်ညိလာပြီးတယောက်တည်းလွတ်လွတ်လပ်လပ်မရက်တည်နိုင်တဲ့အနေအထားဖြစ်လာခဲ့ရင်တော့မိမိတို့မိဘအရွယ်တုန်းကသားမီးတွေကိုပြုစုခဲ့တဲ့ရှင်နာမှုပေးခဲ့ခြင်းအကျိုးပေးဘာဝနာပြုခဲ့ခြင်းအကျိုးပေးနဲ့သာသနာပြုခဲ့ခြင်းအကျိုးပေးတွေကိုကံရှိသလောက်မလွဲဧကံပြန်လည်ခံစားရမည်ဆိုတာယုံကြည်လို့ပါဒါကြောင့်လူလောကကိုနှစ်အပိုင်းချနေတော်လည်းကောင်းပြုထားတဲ့ကံအမျိုးမျိုးနဲ့တော်လည်းကောင်းကုသိုလ်ကံအကုသိုလ်ကံတို့လည်းကောင်းအလေလာကြသူလူအချင်းချင်းတင့်မြစွာပေါင်းသင်းလို့အယုတ်အမြတ်အလတ်မရွေးကြောသားရင်သားမရွေး မိဘတာမီမွေဆောင်းလျှောက်နိုင်ကြရင်ချောမွတ်ပြည့်ပြည့်တဲ့ဘဝအတီးတီးပိုင်ဆိုင်ကြစေဖို့ဆန္ဒပြုလိုက်ရပါမယ်ခင်ဗျာ
အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုတော့ည10:00နာရီထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေည10:00နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3240/48နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖန်ယူညဆင်နိုင်ပါတယ်။မနေ့ခင်းနိုင်ထုတ်လွှင့်ပေးနေကြအင်္ဂလိပ်စာသင်ကန်းစာအစီအစဉ်နဲ့အတူစီးပွားရေးခန်းနာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။တနင်္လာညချမ်းအတွက်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြီးညာပေးပါမယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကဆာဒီကောင်စစ်ဝင်ရုံမှဆာဒီသတင်းတောက်ဂျမာကတ်ရှိုဂျီအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်သတင်းတော့ကရှိုဂျီအသက်ခံရစဉ်ကဖမ်းထားတဲ့အသံနဲ့ပတ်သက်လို့လည်းသူအပြည့်အစုံသိထားပြီးဖြစ်ပေမဲ့အသံတွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွတ်နေတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအသံဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တင်းငွေတွေကထုတ်လွှင့်တဲ့ဒီ Fox သတင်းဌာနနဲ့မေးမြန်းကမှတမရထရမ်ကပြောခဲ့ပါတယ်ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်စုံစမ်းတွေ့ရှိတယ်လို့နီဆန်ကုမ္ပဏီကပြောပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပါရာဒိုက်စ်မြို့ကစပြီးတော့လွန်ခဲ့တဲ့တပတ်ကျော်ကတည်းကလောင်ကျွမ်းနေတဲ့တော်မီကြောင့်တေဆုံးသူ89ယောက်ရှိနေပြီးတော့တထောင်လောက်လဲပျောက်ဆုံးနေဆဲဖြစ်ပါတယ်။ဆက်လက်တောင်ကျွမ်းနေတဲ့တော်မီကိုထိန်းချုပ်ဖို့အတွက်ထောင်ထဲချီတဲ့မိသက်သမားတွေစူးစမ်းနေပြီးတော့အခုအခါမှာတော့65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။ဒီတစ်ပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မိငိမ့်တက်ဖို့အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေကြပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်တွေကဒီအနောက်ရဲဒုက္ခသည်စခန်းကနေဖမ်းဆီးထားသူ2ယောက်ကိုလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်။သူတို့ကိုအခုပေါတော့မြို့မှရဲစခန်းမှာဖမ်းဆီးထားတယ်လို့မြို့နယ်ရဲအုပ်ကဒီ VOA မြန်မာပိုင်းကိုပြောပါတယ်။မလေးရှားနိုင်ငံကိုသွားဖို့ရည်ရွယ်တဲ့လှေစည်းပြေဒုက္ခသည်106ယောက်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကျေးရွာနီးမှာဒီပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းမိခဲ့ပြီးတဲ့နောက်မှာလူကုန်ကူးသူအဖြစ်နဲ့မတင်ကားသူတွေကိုတနင်္ဂနွေနေ့ညနေကအနောက်ရဲဒုက္ခသည်စခန်းမှာဝင်ရောက်ဖမ်းဆီးခဲ့တာပါလုံခြုံရေးတွေဝင်ရောက်ရှာဖေးဖမ်းဆီးခြင်းအတွင်မှာပဲဒုက္ခသည်တွေရဲ့လုံခြုံရေးတွေပဋိပက္ခဖြစ်ပြီးတော့တာဝန်ရှိသူတွေရဲ့ပြစ်ခတ်မှုကြောင့်အမျိုးသား၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင
်တနင်္လာညချမ်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်သိန်းကြီးထိုက်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြပြချင်းပါပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ52-32နဲ့လိုင်းလက်မီတာ190တို့ကနေတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင် VOE ကိုနားတော်တာချင်းခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.